တော်ရရှင်များရှင်ကျမကဆုမမမနက်ဖြန်နိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးနိုင်ငံတဝန်းကျင်းပတော့မှာဖြစ်ပါတယ်ဒီတော့မနက်ဖြန်ကျင်းပမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲစောင့်ကြည့်သူတွေကိုယ်စားလှယ်လောင်းနေနိုင်ငံရေးပါတီတွေစေနာဝန်ထမ်းတွေမဲဆန္ဒရှင်ပြည်သူတွေဘက်ကဘာတွေချုပ်တင်ပြင်ဆင်ထားပြင်ပါတယ်လဲဘလို့ချက်တွေကိုအဓိကထားစောင့်ကြည့်လေ့လာကြမှာလဲဆိုတာကိုစူးစီးတင်ပြပေးချင်ပါတယ်မနက်ဖြန်တနင်္ဂနွေနေ့နိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာအစိုးရအုပ်ချုပ်သူလွှတ်တော်အပြောင်းအလဲအတွက်ဆန္ဒမဲပေးခွင့်ရှိတဲ့အသက်18နှစ်နဲ့အထက်နိုင်ငံသူနိုင်ငံသားတွေဟာမိမိတို့ကြိုက်မြင့်တတ်တဲ့ပါတီနဲ့လွှတ်တော်အသီးသီးကကိုယ်စားလှယ်လောင်းတွေကိုမဲပေးရွေးချယ်ကြမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော်မှာပါတိုင်းရင်းဒေသတွေအပါအဝင်နိုင်ငံတဝန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျင်းပခွင့်ပြုထားတဲ့မဲဆန္ဒနယ်ကမဲယုံနေမှာမနက်6နာရီကနေစလို့မဲယုံဖွင့်လှစ်မှာဖြစ်ပြီးညနေ4နာရီထိမဲဆန္ဒရှင်ပြည်သူတွေလာရောက်မဲပေးခွင့်ရှိပါတယ်။ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားနေချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကူးစက်မြန်ရောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီမဲပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးကြေညာထားတာပါ။မနေ့ကရွေးကောက်ပွဲကျင်းပမယ့်အချိန်မှာတော့ကချင်ပြည်နယ်ပြည်သူပါတီဝိုင်းမော်မျိုးနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းကိုလွမ်းဆောင်ကမဲယုံတွေကိုသူကိုယ်တိုင်တွားရောက်လေ့လာစောင့်ကြည့်မယ်လို့ဆိုပါတယ်
။မနေ့ပြန်ကတော့ပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ live ကြည့်ရှုစစ်ဆေးတဲ့ဟာဒီ observation လုပ်တဲ့ဟာကကျွန်တော်တို့ပြင်ဆင်ထားတယ်။ဒီအဓိကအနေနဲ့ကတော့ကျွန်တော်ဒီမဲယုံမှာရှိတဲ့အဓိကစနစ်တွေပေါ့နော်ကျွန်တော်တို့ဘေးပုံဘေးနီးတွေဖြစ်နေတဲ့ပြည်ရင်ကျွန်တော်တို့ကဒီမင်းစင်းတွေကဘလောက်ကြီးခိုင်မာတိကျမှုရှိတယ်လဲပြည်ရင်မင်းစင်းလက်မှတ်တွေတချို့မင်းမှာဆိုရင်ဒီရွေးကောက်ပွဲကော်မရှင်ဒီရဲ့လက်မှတ်မပါတစိတ်တုံးတွေမပါတဲ့ဟာတွေကျွန်တော်တို့ရှိနေတဲ့ဟာတွေကျွန်တော်တော့ဒီရွေးကောက်ပွဲမင်းပေးတဲ့အချိန်မှာဒီမိဘပြည်သူတွေဘလောက်ကြီးဒီ fair and fair လွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဘလောက်ကြီးဖြစ်တယ်လဲပြည်ရင်ဒီဘလောက်ကြီးတို့ free consent လို့ပြောတယ်တို့ရဲ့သဘောဆန္ဒနဲ့အညီမင်းထည့်နိုင်ကြလားမဲပေးတဲ့စနစ်တွေကတော့တကယ်လက်ခံနိုင်ဖွယ်ရှိသလားပြည်ရင်ဘေးပါတီကဘယ်လိုမျိုးမတမာမှုတွေလုပ်တယ်လဲဆိုတဲ့ဟာကိုအဓိကဆောင့်ကြည့်သွားမှာဖြစ်ပါတယ်ဆရာ
မနက်ပြန်တိုင်းလုံးတိုင်းတာနဲ့ရွေးကောက်ပွဲကိုအထူးလေးလာဆောင့်ကြည့်ဖို့အတွက်မန္တလေးတိုင်းတွင်းကလူငယ်အများစုပါဝင်တဲ့ကနောက် Institute အနေနဲ့လည်းပြင်ဆင်နေပါတယ်အဓိကကတော့တက်မတော်မဲယုံတွေကိုစောင့်ကြည့်ပြီးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့မဲမတမာမှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားဖို့ပြင်ဆင်ထားပါတယ်လို့ကနောက် Institute ရဲ့ Director ကိုတန်းမြတ်စုက VOA ကိုပြောပြပါ
စောင့်ကြည့်မဲ့ပုံစံကတော့ကျွန်တော်တို့ကမန္တလေးတိုင်း28မြို့နယ်ကျွန်တော်စောင့်ကြည့်လေ့လာဖို့ပြင်ဆင်ထားတယ်အဲ့တော့ဒီကာလစီလေ့လာစောင့်ကြည့်သူကတော့18ယောက်ပါမယ်ဒီကာလတို့လေ့လာစောင့်ကြည့်သူကတော့တစ်မြို့နယ်4ယောက်လုံးနဲ့28မြို့နယ်စောင့်ကြည့်တာမျိုးပြုလုပ်ပါမယ်အဲ့ဒါအပြင်မှာကျွန်တော်တို့ကတော့ဘာလို့ခုပြင်ဆင်ထားသေးလဲဆိုတော့ဒီကသိရှိလာတဲ့သူရှိချက်တွေကိုကျွန်တော်တို့ကနေ့လယ်ခင်းမှတစ်ချိန်ညနေခင်းမှတစ်ချိန်တစ်ချိန်ကျွန်တော်တို့ကနောင် Facebook ပေးရနေပြီတော့ထုတ်ပြန်ပေးသွားမှာရှိပါတယ်ဆရာမဘာလို့အထူးလေးပေးစောင့်ကြည့်လဲဆိုတော့တမရမဲယုံနေပေါ့နော်အဲ့ဟာဒီကိုကျွန်တော်တို့စောင့်ကြည့်ရပါမယ်ပေါ့နော်ဒါအထူးလေးပေးလုပ်မယ်ဟာလည်းပါမယ်ပြီးရင်တော့ဒီရုပ်ပွဲမတမာမှုလို့ဟာမျိုးတွေကိုဒီရုပ်ပွဲအငင်းပွားမှုတွေကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိနေပြီးရင်တော့လူငယ်ပါဝင်မှုကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိနေပေါ့အဲ့ဒီမှာမှကျွန်တော်တို့ကဒီရုပ်ပွဲမှာစောင့်ကြည့်လိလာပေါ့ဘယ်လောက်ထိခွင့်ပြုလဲမပြုလဲအဲ့လိုမျိုးတွေနော်ထည့်သွင်းပြီးတော့စောင့်ကြည့်တာမျိုးရှိနေပေါ့ဟုတ်ကဲ့ဆရာ
မနက်ပြန်ရွေးကောက်ပွဲကျင်းပတဲ့အချိန်မှလည်းအထက်ဗမာပြည်ကဆရာဆရာမတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာမယ့်အဖွဲ့တွေခွဲပြီးတော့မဲယုံတွေကိုတွားရောက်လေ့လာကြဖို့ပြင်ဆင်ထားတဲ့အချိန်တွေကိုတော့အထက်ဗမာပြည်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတူတာကပြောပြပါတယ
်ဆရာဆရာမတွေစောင့်ကြည့်မယ်ကြည့်မဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့အညီပေါ့နော်အခုရွေးကောက်ပွဲဆိုင်ရဲ့လွတ်လပ်ပြီးတကယ်လွတ်လွတ်လပ်လပ်မဲပြီးကိုင်ညာအောင်လို့ကျွန်တော်တို့ပြီးတော့အနောက်ရှက်ကင်းကင်းနဲ့ပေါ့နော်ကိုယုံကြည်ရဖို့လွတ်လပ်စွာမဲပေးနိုင်ဖို့လို့ကျွန်တော်တို့ကလေလာဆောင်ကြည့်လို့မှာပါခင်ဗျအဲ့ပေါ်မှာဘယ်အရာနဲ့ကျအာတာချက်တွေကိုကျွန်တော်တို့ကယူတော့ပွဲမှာရှစ်ခဲ့တဲ့ဟာကြီးဖြစ်စင်ပုံလုံးပေါ့နော်ပြန်ပြီးခြုံငုံသုံးသက်ပြီးတော့မှကျွန်တော်တို့တက်တူဆရာမြတ်တမကအနေပြီးတော့အစီအခံစာတင်ပြမှာပါခင်ဗျဟုတ်ကဲ့
မနက်ပြန်ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေအနေနဲ့ကတော့ရက်ွက်ကြေးရွာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပေးထားတဲ့မဲယုံအမှတ်မဲစရင်နံပါတ်နဲ့မိမိတို့ရဲ့နာမည်မှတ်ပုံတင်ပါတဲ့မဲဆန္ဒရှင်တပ်သေးခန့်ကပြားကိုကိုင်ဆောင်လာရမှာဖြစ်ပြီးကိုဗစ်ရောဂါမကူးဆက်စေရေးကျန်းမာရေးလမ်းညွှန်ချက်စည်းကမ်းချက်တွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနကအထူးသတိပေးနေပါတယ်။မနက်ချက်မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1259ရဲ့ပါတီပေါင်း98ပါတီကပါတီကိုစားပြုနယ်တတိပုဂ္ဂလကိုယ်စားလှယ်ပေါင်း960တပါတီကပါတီကိုစားပြုနယ်တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9000ရှစ်ရာကျော်ပါဝင်ရှိပြိုင်ကြပါပါတနင်္ဂနွေတိုင်းတာနယ်မဲယုံပေါင်း4000တထောင်ဝန်းကျင်အတွက်ကတော့မဲယုံဝင်းနယ်က၄သိန်း1000တောင်ဝန်းယူမှာဖြစ်ပြီး မဲလာပေးမဲ့သူတွေကတော့30ခွနဲ့တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမမ